တော်ရရှိမှာခင်ဗျာသမတဘုရားအီရတ်မှာအမေရိကန်တပ်တွေကိုတိုက်ခိုက်နေတာဟာအမေရိကန်ရဲ့စိတ်ဓာတ်ပြက်ပြသွားစေဖို့အမေရိကန်တပ်တွေမြန်မြန်ဆန်ဆန်ထုတ်ခွာသွားစေဖို့ရည်ရွယ်တာဖြစ်ကြောင်းပြောပါတယ်အဲဒီကြောင့်လည်းပတ်သက်လို့ဗီအိုရဲ့အင်ဂျူသတင်းတောက်စကော့စန့်ရေးသားထားတာရဲ့မော်ရစ်တန်နီယာစစ်ဗိုလ်တွေကသမတစိုက်အာမက်တာယာကိုဖြုတ်ချလိုက်ပြီလို့ပြောတဲ့အတွက်အခြေခံဥပဒေအရအုပ်ချုပ်မဲ့နိုင်ငံဖြစ်ဖို့အမေရိကန်ကဘုံရုနေကတိုက်တွန်းတဲ့အကြောင်းပြောရဲ့ David Golas ငံကြားရေးဌာနကရေးသားပေးပို့တာတွေဒီကနေ့ကျွန်တော်ပူပေါင်းတင်ပြပါမယ်ခင်ဗျာတော်တာရှင်များခင်ဗျာသမတ Bush ကအီရတ်မှာနိုင်ငံသားကတိုက်ခိုက်ရေးသမားတွေကအမေရိကန်တပ်တွေကိုတိုက်ခိုက်နေတာဟာအရှိလေပိုင်းရဲ့ဘူမာဒီမိုကရေစီဆိုရပေါ်ပေါက်လာရင်သမတ Bush ရဲ့အဆိုအမုန်းတရားပွားတဲ့အမှောင်ဖုံးနေတဲ့ဝါဒအတွက်အကြီးအကျယ်ထိုးနှက်ခံရမှာကိုသူတို့သိရှိနားလည်လို့ဖြစ်ကြောင်းပြောပါတယ်ဒီဘက်နောက်ပိုင်းမှာတနင်္လာနေ့ကမရင်းတပ်သား9ဦးသေဆုံးပြီးဗုဒ္ဓဦးနေ့ကနောက်ထပ်14ဦးသေဆုံးကြောင်းမရင်းတပ်မှုတွေကကြီးညာပြီးတဲ့နောက်ပိုင်းမကြာမီသမတကတက်ဆက်မှာပြည်내ဥပဒေပြုအမတ်တွေရဲ့စည်းဝေးပွဲမှာအဲ့ဒီလိုပြောတာဖြစ်ပါတယ်သမတဘုရှ်ကအီရတ်မှာဒီချိန်ဟာစမ်းသပ်နေတဲ့အချိန်ဖြစ်ပြီးအမေရိကန်တပ်တွေဟာအစမ်းသပ်ခံနိုင်ကြပါတယ်လို့ပြောပါတယ
် The violence in recent days in Iraq is a grim reminderof the enemies we face.
ဒီမှာမကြသေးတဲ့ရက်တွေကအကြံဖက်ကြတာဟာကျွန်တော်တို့ရင်ဆိုင်နေရတဲ့ရန်သူဟာဘလို့ရန်သူလဲဆိုတာမကောင်းဆိုးဝါးသတိပေးနေပါတယ်။အဲ့ဒီအကြံဖက်သမားတွေနဲ့သဘုံတွေရက်ဆက်တဲ့ညီးတွေအုံပြုနေတာဟာအမေရိကန်နိုင်ငံရဲ့စိတ်ဓာတ်ပြက်ပြားသွားအောင်ကြိုးစားနေလို့ဖြစ်ပါတယ်။သူတို့ဟာအဲ့ဒီရွယ်ချက်နဲ့လုပ်နေတာပါ။သူတို့ဟာကျွန်တော်တို့နောက်ဆုတ်သွားအောင်လုပ်နေတာပါ။အပြစ်မဲ့တဲ့လူတွေကိုကျင်နာတနာပြီးဆုတ်ခွာသွားအောင်လုပ်နေတာပါ။ဒါကိုသူတို့လူကျင်ပါတယ်လို့သမ္မတကပြောပါတယ်။အမေရိကန်ဟာအမေရိကကိုကာကွယ်လိုတဲ့ဆန္ဒရှိနေတာကိုသူတို့နားမလည်တဲ့အတွက်အကြမ်းဖက်သမားတွေဟာအောင်မြင်မှာမဟုတ်ပါဘူးလို့လည်းသမ္မတဘုရှ်ကပြောပါတယ်။အီရတ်မှာအသက်ဆုံးရှုံးခဲ့ကြတဲ့အမေရိကန်1800ကျော်ဟာကိုကြိုးမဖက်တဲ့ဆုံးလုံမှုကိုပြုလုပ်ခဲ့ကြပြီးသေဆုံးသွားတာဖြစ်တယ်လို့သမ္မတကပြောပါတယ်
။ Their families can know that American citizens pray for them.And the families can know that we will
American နိုင်ငံသားတွေဟာသူတို့အတွက်ဆူတောင်းပတနာပြုနေကြတယ်ဆိုတာသူတို့မိသားစုတွေသိနိုင်ပါတယ်။သူတို့ချစ်မြတ်နိုးသူတွေအသက်ဆွန့်လွတ်သွားကြတာကိုကျွန်တော်တို့ကသူတို့ရဲ့လုပ်ငန်းပြီးဆုံးအောင်လုပ်ရင်းနောင်လာနောက်သားတွေငြိမ်းငြိမ်းချမ်းချမ်းနေရအောင်အုတ်မြစ်ချရင်းဂုဏ်ပြုကြမှာဖြစ်တယ်ဆိုတာကိုသူတို့မိသားစုတွေသိနိုင်ပါတယ်လို့သမ္မတကပြောပါတယ်။အမေရိကန်ပြည်သူသဘောထားကောက်ယူရာမှာအီရတ်ကစစ်ကိုအမေရိကန်ပြည်သူတွေထောက်ခံမှုဟာကြာဆင်းလာတာတွေ့ရပါတယ်။အမေရိကန်တပ်တွေဘယ်တော့ထုတ်ခွာမယ်ဆိုတာသမတဘုရှ်ကအချိန်စရာမပေးပါဘူး။အဲ့ဒီလိုအချိန်စရာပေးလိုက်ရင်အမေရိကန်တွေထုတ်ခွာမှာကိုရန်သူတွေစောင့်နေဖို့အခွင့်အလမ်းပေးသလိုဖြစ်မယ်လို့သမတကပြောပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေသဘုံတွေကိုကောင်းကောင်းတိုက်ခိုက်နိုင်ရင်အမေရိကန်တပ်တွေဌာနေကိုပြန်လာကြမယ်လို့သမတကပြောပါတယ်။ဒီတော့တွင်မော်ရီတနီးယားနိုင်ငံမှာအာဏာသိမ်းတာနဲ့ပတ်သက်လို့အမေရိကန်အရာရှိတွေကသမတတာယာအနည်း20အုပ်ဆိုးတဲ့အချိန်မှာလူခွင့်ရချိုးပေါက်မှုတွေနဲ့တခြားပြဿနာတွေကြောင့်အယုတ်ဆိုးခဲ့ရတယ်လို့ပြောပါတယ်။ဒါပေမဲ့စစ်ဘက်ကအာဏာသိမ်းတာဟာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနေမှမဟုတ်ကြောင်းသူတို့ကပြောပြီးအာဖရိကသမဂ္ဂ AU ကတိုက်တွန်းနေသလိုအခြေခံဥပဒေနဲ့အုပ်ဆိုးတဲ့အစိုးရပြန်လည်ထူထောင်မှုတိုက်တွန်းပါတယ်။မော်ရီတန်နီယာရဲ့မြို့တော်ဖြစ်တဲ့နောက်ကော့မှာအခြေအနေအားရှုပ်ထွေးနေတယ်လို့နိုင်ငံရေးဌာနယာယီပြောခွင့်ရပုဂ္ဂိုလ်တောမတ်ကာစီကပြောပါတယ်။တော်တာရှင်များခင်ဗျာအမေရိကန်က AU လိုပါပဲအကြမ်းဖက်မှုကိုရှုံချပြီးခြေကံဥပဒေရငြိမ်းချမ်းစွာပြန်လည်လုပ်ကင်ကြဖို့နဲ့သမတအတရာရဲ့အစိုးရဖွဲ့ကိုပြန်လည်ထူထောင်ပေးဖို့ဆောပါတယ်ခင်ဗျာ